ရန်ကုန်မြို့နယ်ပြည်သူလူထုအလုတ်သွားပြန်နေစဉ်ရင်ဆိုင်နေရတဲ့ဒုက္ခအခက်အခဲတူကတော့သက်စကားတွေကြက်ကြက်တဲတဲတိုးစီးနေကြရတာပါဒီဒုက္ခဟာနှစ်ပေါင်းများစွာကြာကြောင်းခဲ့ပြီလို့ဆိုနိုင်ပေမဲ့နောက်ထပ်တူလာတဲ့ဒုက္ခအသက်တခုလည်းရှိနေပါသေးတယ်ဒါကတော့လမ်းမတွေပေါ်မှာကားတွေများပြီးဘဲမှမရွေ့တော့လောက်အောင်ပိတ်ဆို့နေတာကြောင့်အချိန်တွေကုန်လုံအားတွေအလတ်သာဆုံးရှုံးနေရတာပါပြောင်းလဲချိန်တက်ပြီလို့ကြွေးကြော်ထားတဲ့ NLD အစိုးရတက်ကပြုပြင်ပြောင်းလဲရေးတွေလုပ်ဖို့ကြိုးစားနေတဲ့ကြားကပဲဒီရင်ကျော်ပိတ်ဆို့မှုပြဿနာဟာတနေ့တခြားပိုဆိုးလာနေတာဖြစ်ပါတယ်ကားတွေတလောက်ထိအဆမတန်များနေရတာဘာကြောင့်ပါလဲရန်ကုန်မြို့ကန်တဦးဖြစ်သူကိုကျော်တန်းကတော့အကြောင်းရင်းများစွာတဲ့ကအဓိကအကြောင်းရင်းတစ်ခုဟာစီကမ်းမဲ့နေကားတွေကိုနိုင်နိုင်နေနေမထိနိုင်တာအကြောင်းလို့သုံးသပ်ပါတယ
်ဒီအခုရလက်ထက်တောင်မှကိုကားတွေကတော်တော်လေးကိုစီမဲ့ကမ်းမဲ့နေကိုရန်ကုန်မြို့တော်မှာဆိုဘာဖြစ်လဲဆိုတော့ညပိုင်းထွက်တဲ့ကားတွေဆိုပိုတိတာ YGN service ရှိရင် AYY နဲ့ service ရှိရယ် KYN ကရင်ပေါ့နော် DGO ဘကူ MDY မန္တလေးအဲ့ဒါကနှစ်စီးသုံးစီးရှိအဲ့မှာဆိုအဲ့ဒါတွေကကုကျော်ကျော်ပေါ့ဆက်ကျင်းနေကြတယ်မျိုးပေါ့အဲ့ဒါတွေကဟိုမှာကျွန်တော်ကရန်ကုန်လိုင်းဆက်ရန်ကုန်လိုင်းဆက် YGN ဆိုပြီးတော့ဒီလိုတွေသွားကြတယ်လေအခုရန်ကုန်မြို့ပေါ်မှာအဲ့ကားတွေကသူတရင်တကူကရင် AYY မန္တလေးအဲ့ရကားတွေကရန်ကုန်မြို့ပေါ်မှာတော်တော်များများတွေ့နေရတယ်တော်တော်များများတော်တော်များများတက္ကစီတွေများတာပေါ့ဗျဟိုလူကြီးကတော့မှနေသေးတာပေါ့တက္ကစီတွေဆိုရင်နော်အဲ့ VGO တွေ MTY တွေ AYY အများကြီးအဲ့တော့ကားကျက်တယ်ကားကျက်တယ်ဆိုတာကသူတို့ကဒါတွေကိုဖိဖိစီစီနဲ့ရေးယူဆောင်ရွက်ခြင်းမရှိဘဲနဲ့လုပ်နေရင်တော့ဥပမာရန်ကုန်မှာကားတစ်စီးဝယ်တယ်ဆိုရင်တိန်းတရာတန်ကားဝယ်ရင်တက္ကစီတွေတိန်းတရာတန်ဝယ် AYY AYY မှာစောင်းဝယ်နေတော့တိန်း80လောက်ရှိတယ်တိန်း20လောက်ဟာဘဘူးမှာစောင်းဝယ်50တင်းလောက်ကောင်းတယ်မန်းလေးမှာစောင်းဝယ်တိန်း20လောက်တက်တာအဲ့တော့ဗါလဲဆိုတော့ရန်ကုန်မှာရှိတဲ့သူတွေကရန်ကုန်ကကားချင်းချင်းမဝယ်ဘဲနဲ့ AYY ကစောင်းဝယ်မယ်ဘဘူးကစောင်းဝယ်မယ်ဒါဒါပြုနေပြောရင်သူတို့ကဒီမှာလာလုံနေတယ်ဘာမှလည်းမကြည့်ရဘူးနောက်တစ်ခုကမထတာမထတာကိုဖျက်သိမ်းမယ်ဖွဲ့စည်းတစ်ခုကနေပြီးတော့စပယ်ယာမပါဘဲနဲ့စီးခိုင်းမယ်ပေါ့ဗျအဲ့လိုဟာမျိုးတွေရှိနေတယ်တကယ်တမ်းကတော့ကျွန်တော်တို့ကုကဒီလောကကိုစီးနေတာဆိုတော့အဲ့လိုကြီးခုတည်းကြီးနေရတော့လုံတဲ့သူကလုံတယ်မလုံတဲ့သူကမလုံနောက်ဆုံးပါပြီးအဲ့ကားတွေကဒုံရင်းဒုံရင်းနဲ့စပယ်ယာမပါတဲ့ကားတွေကကုစပယ်ယာပြန်ဖျက်ရတယ်ဆိုလိုတာကဘာမှအမင်းတစ်ခုလုံလိုက်တယ်အဲ့ဒီမှာအစိုးအပြစ်အကျိုးအကြောင်းကိုဘာမှမလုံနိုင်ခုနေပြောရင်လက်ရှိအောက်ကရှိနေတဲ့အဖွဲ့ကြီးမထတာလို့ဖွဲ့စည်းအောင်သူတို့မကင်နိုင်ဘူး
အစိုးရတည်းရဲ့ရက်တရားပြုပြင်ပြောင်းလဲရေးစီမံကိန်းကတော့လှင်းလင်းမြန်မြန်ပဲကုန်ဆုံးသွားခဲ့ပါပြီ။ဒါပေမဲ့အောက်ခြေပြည်သူလူထုအတွက်ပြောစမှတ်ပြုရလောက်အောင်အရာထင်ကြံရိတ်ခဲ့တာမရှိခဲ့ပါဘူး။ဒုံရင်အဖြစ်ကြံရိတ်ခဲ့တဲ့အရာတွေထဲမှာဘတ်စကားစီပြည်သူတွေရဲ့ဒုက္ခဟာအရင်ကထက်တောင်ပိုဆိုးလာတယ်လို့တာမွေမျိုးနယ်မှာနေထိုင်တဲ့အသက်84နှစ်အရွယ်ဦးရဲအောင်ကသုံးသပ်ပါတယ
်။အကုန်ဖျို့ဖျက်ကွာဘာမှပြုပြင်ပြောင်းလဲမှုစာမရှိဘူး။ခေဟောင်းတော်ပြန်လွန်နေသေးတယ်ကဲလာသူတို့ကပြောရင်တော့ဟာ population များလို့လူပြောတယ် population များလို့လည်းကားတွေလည်းများလာတာပဲဆိုပါစို့မထသတို့ကတော့ဆိုတာလေတထုတ်ချတူးလန်တာသိလားအုပ်ချုပ်မှုလေအုပ်ချုပ်မှုပိုင်းမှာရော့ရဲတယ်ဥပမာဆိုပါစို့ကားခီးစဉ်တွေရဲ့ကြတဲ့ဈေးနှုန်းဆိုတာဘယ်ကားမှမကတ်ဘူးဟိုတော့ဆိုရင်တွေ့ပါလိမ့်မယ်50ပဲဦးပဲသွားတယ်တရားပဲသွားတယ်စသဖြင့်ပေါ့နော်ငါပြ10ပြခစ်တုံးကလည်းဒီလိုပဲသူရှကျူးလေးရေးထားတယ်လေဘယ်ကနေပဲဦးဘလောက်အထိဆိုတာမျိုးအခုကဘာမှလည်းမရှိဘူးဇက်ထဲမှာဈေးပဲအရင်50သွားနေ50ပဲပေးရတဲ့ line တစ် line ရှိတယ်33 line ဆိုတာတံမွေကနေကြောက်ကုန်းကိတ်ဆုံးချီ50အခု200ဗျာပဲလူဖြစ်သွားရနော်ကျန်တဲ့ဈေးနှုန်းကြီးလဲကွာအကုန်လူလူတက်ပါတယ်ကွာရက်တရလဲကြော်ခဲ့ယူပါပြီဒါမှလဲထူထူပြုပြင်တယ်လို့မရှိပါဘူ
းရန်ကုန်မြို့ကန်လူလူအတွက်မကြုံစဘူးကြုံလာတဲ့နောက်ထပ်အနေရတစ်ခုကလည်းရှိပါသေးတယ်အဲ့ဒါကတော့တနေ့တခြားတိုးများလာနေတဲ့မူကင်းတွေပါဒီမူကင်းတွေကြောင့်ပဲတွားရေးလာရေးတွေမှာအထူးသဖြင့်ညဘက်တွေမှာကြီးလန့်စားစားလုံခြုံမှုဆုပ်ယုပ်ပြတ်ပြားလာတဲ့အခြေအနေတွေကိုကိုကျော်တန်းကဒီလိုဆက်ပြောပြပါဗျာ
။ခုရန်ကုန်မြို့မှာဆိုရင်ကျွန်တော်ညတိုင်းကမှားနေရတာ။ကားသမားကလည်းကားမှားရှိတဲ့သူကိုပတ်စင်များကိုမယုံဘူးလို့ပတ်စင်များကလည်းကားသမားကိုမယုံဘူး။ဟိုတော့အဲ့ဒါအဲ့ခက်ကတော်တော်ကြီးနေခဲ့သေးတယ်။ခုရှင်အဲ့ဒါတုတ်ဖြစ်သွားပြီ။ခုဆိုကျွန်တော်ရုံးကဝန်ထမ်းတွေမင်းကလေးပြောက်တဲ့ည7နိုင်9နိုင်ရောကားတယောက်ချင်းတော့ပြီးမရှိရဘူးကျွန်တော်ငှားပေးတယ်ဆိုရင်အသက်ကြီးတဲ့သူကများတော့လူလူရဲ့ဆိုတော့ငှားမသိရဒါကဘာလဲဆိုတော့ငင်းနာတွေကြားတာကြီးကများလာတော့ကျွန်တော်တို့ဒါကိုတော်တော်စူးရင်လာအဲ့တော့လူတွေကဘာကြောင့်ဖြစ်လာလဲဆိုတော့လွယ်တယ်ပြင်းတယ်โอเคလွတ်နိုင်တယ်ပေါ့နော်ဖြစ်ဖြစ်စီစီလည်းမရှိဘူးဆိုတဲ့အတွက်ဥပမာဆယ်မူးလောက်ဖြစ်တယ်ဆယ်မူးလောက်ဖြစ်တဲ့ချိန်မှာငါးမူးလောက်ဖမ်းမိတယ်ကျန်တဲ့ငါးမူးကပြင်းနေတော့မယ်ဆိုတော့ဗျာအဲ့ငါးမူးလောက်ပြန်တဲ့ဟာကမှနှစ်နာရီကြိုးတင်ဖမ်းမိတယ်နှစ်ရက်ကြိုးတင်ဖမ်းမိတယ်ဒါမျိုးတွေကပြောမရတကယ်တမ်းလွတ်တဲ့ဟာတွေမှာငါးလောက်ပြန်ပုံလုံးပြန်နေတကယ်ခက်လိုရမယ့်ဟာတွေသူတို့ဖမ်းလို့ကမရဘူးကျွန်တော်တို့ရက်ွက်ထဲမှာလဲအဲ့ဒီတကူးချိုးတွေညီနေတွေ့ရတာတဲ့ဖမ်းလို့က ဖြူခေါ်ဝါစီကြတာပြပြန်လာဒါမျိုးပဲပုံနေပြောရဲလေသူတို့မကြောက်ဘူးအဲတော့ပုံနေပြောရင်တော့အရင်နဲ့တော့ပူပြီးတော့လုံကြုံစိတ်ချမှုကညှော့နေလာတယ်လို့ခံစားရတယ
်မြို့တော်တစ်ခွေမှာခိုးဆူးလူရက်မှုမူရစီဝါမှုတွေထူပြောနေပြီးတရားဥပဒေစိုးမှုမှုကလည်းတစစနဲ့အဖက်ဖက်ကစိုးရိမ်စရာဖြစ်လာတယ်လို့ဦးရဲအောင်ကတုံ့တက်ပါတယ်
ညားရတဲ့ဟိုသူတို့မလိုက်တဲ့ဟာတွေတောင်ပါတယ်ကားအက်ဆီဒန့်ဖြစ်သွားတဲ့ case တခုဆိုမကြသေးရင်လေအဲ့ဒါတို့အတိတယောက်ပေါ့မော်တော်ကားနံပါတ်ကိုပါအောင်အကုန်မှတ်မိတာတောင်မှအဲ့ကားကိုမဖမ်းဘူးပေါ့ကွာကားရဲ့ owner ကိုဆိုလိုတာကတော့တစ်ဖက်ကလည်းအကောင်ကြီးကြီးရတိုက်ရင်လေသူကတိတ်တော့မပေါ်ဘူးနဲ့တူတာကြည့်ရတာအဲ့အမြင်ကိုပြောရရင်တော့ထူးမခြားနာဆိုတဲ့ရှင်းနေရလို့ပဲ crime တွေကတော့ပိုလာတယ်ကွာတော်လေးများတယ်သိလားနေရာတိုင်းလိုလိုပဲနောက်ဆုံးထူးထူးဆန်းဆန်းနေတောင်ဖြစ်လာတယ်သခိုးထဲမှာမော်တော်ကားဘင်းဖြုတ်ခိုးတဲ့သခိုးတောင်ပေါ်လာတယ်စလုံးတွေကိုခိုးတာပေါ့ကွာစလုံးကချုပ်ရတဲ့လွယ်တယ်ဒီလူ၃ယောက်ပါရင်သူကမလိုက်ပြီးတော့အောက်ကအုတ်ခဲခုပြီးဘိန်းဖြုတ်ယူတာပေါ့အစ်စ်လဲထုံနီးကောင်အစ်စ်ခိုးတာဆိုလဲထွက်ပြေးလွတ်မြောက်သွားတယ်ဆိုတော့ပတ်စံဘေးဘီပြေးတယ်တဲ့တူပါတယ်ကြည့်ရတာအဲနောက်ပြီးသိုးတာအခုသတင်းစာထဲမှာအများရန်လူလူပါနေရတာမူရီဆေးဝါးတွေအဲ tablet တွေပေါ့နော်တလူဝိုင်တို့ကတော့အဲ့ဒါတွေကတော့နေစက်ရက်စက်ပဲအတင်းတွေရက်ရက်ပါဘာမှပြန်နှံ့လို့ဖြစ်ကလေးတွေကလည်းအခုရက်ွက်တို့အိမ်ရှိဆိုလို့ရှိရင်ညဘက်ထမင်းဆိုင်လေးမိုးလေးလူအထိဖွင့်နေတာမျိုးရှိတယ်အဲ့မှာတန်ကုန်နေဟစ်နေကြတာပဲတကယ်လွတ်လပ်ရေးပဲအခုမှဒီကောင်လေး48ခုနှစ်တုန်းကရတဲ့လွတ်လပ်ရေးအခုမှသူတို့အကောင့်ထဲပေါ်နေတာဆိုဆုံးမမဲ့လူလည်းမရှိဘူးရဲပါညာဆိုတဲ့ဥစ္စာလည်းဖြတ်တာဖြတ်သွားတယ်သူတို့နဲ့မဆိုင်လို့ပဲနေတယ်လေထူးထူးခြားခြားဆိုတာဘာမှမထူးဘူးကွာတို့အမြင်ကိုပြောရရင်လေကိုလည်းအယောင်သွေးမရှိတဲ့လူဆိုတော့အသိလည်းမဝေးပါညင်ဘူးလေဟုတ်လားကို NLD လည်းမဟုတ်ဘူးတန့်ခါရေးလည်းမဟုတ်ဘူးယူဝါတို့ကပြည်သူတက်နှံ့ဆိုတော့ပြောလို့လည်းမကောင်းဘ
ူးဒီကြတဲ့ကုံစည်းနှုံးကလည်းတက်အလုတ်အကိုင်းကလည်းကြက်နဲ့ငကိုကလေးမှမချောင်းလဲတဲ့အခြေခံလူတန်းစားပြည်သူတွေရဲ့ဘဝရည်ရည်ဟာခက်ခဲတဲ့ထက်ခက်ခဲလာနေပါလေစီးပွားရေးကြဆင်းမှုကြောင့်ပုံမှန်လစာဝင်ငွေနဲ့ရည်ရည်ဟာခက်ခဲတဲ့မိန်းကလေးငယ်တွေပျက်စီးမှုကလည်းတိုးများလာနေပြီးခိုးဝဲလူရဲမှုတွေကလည်းတရားဥပဒေစိုးမိုးရေးကိုချိန်ချောက်နေတယ်လို့ကိုကျော်တန်းကတုံ့တက်ပါတယ
်တက်တက်လာချင်းမှာဒေါ်လာစီးချသွားတယ်ခုဒေါ်လာစီးကအရင်ဆိုရလက်ထက်မိသားကို1,290ကျော်တမန်တယ်သူတို့ဒါကိုပြန်ရက်တည်တယ်ဒေါ်လာစီစာဝင်နေရင်တော့ကျွန်တော်တို့ရဲ့လစာတွေကစီးပွားရေးရှင်တွေမကောင်းဘူးဆိုတဲ့အတွက်ခါတိုင်း6လစာကျွန်တော်တို့ပုံမှန်ဒါစာတိုးပေးနေရကျွန်တော်လက်ကတိုးမပေးနိုင်ဒါကျွန်တော်တို့လစာမရအောင်အဲ့တော့ဘာလဲဆိုတော့ကျွန်တော်တတိယမှာသွားရင်လည်းဒီလိုအလုပ်ကန်ခွင့်လန်းကရှားနေတဲ့ဆိုတဲ့အတွက်တိုးမပေးနဲ့ကျွန်တော်တို့ကဒီမှာဖွင့်လင်းပြောရင်ဟိုမချစ်တော့လည်းအောက်ကနမ်းနေရကျန်တဲ့နေရာတွေမှာလည်းသူကြီးကောင်းမယ်စောက်လို့ရလုပ်ငန်းတွေလုပ်တတ်တယ်ဆိုတဲ့အတွက်စောက်လို့ရလုပ်ငန်းတွေမှာဝင်နေတဲ့ဒီအခြေခံလူန်းစားတွေတယံလူန်းစားတွေကအချင်းချင်းပုံနေမှာကတော်တော်များများကအဲ့ဒီ9000 1000 နဲ့လုံနေတဲ့သူတွေဆောက်လို့ရတယ်လုံငန်းကြီးဒိန်းတို့သူတို့ကြက်လိုက်ကြက်လိုက်အောင်အဲ့ဒီကလုံပြအခိုင်တွေပြတ်ပြီးတော့နောက်ဆုံးဆိုင်ကက်စီဆွဲတဲ့သူနဲ့နောက်ဆုံးအမှုရင်းနဲ့အမျိုးမျိုးဖြစ်ကြအောင်ဒါကျွန်တော်တောင်းဝန်းကျင်မှာဆိုရင်အဲ့ဒါတွေကအများကြီးဆိုတဲ့အတွက်အဲ့ဒီသူတွေကတော်တော်အဆင်မပြေကြအောင်နောက်ဆုံးကျတော့လည်းပို့မိပါလုံကြီးကန့်ကျင်ပြေးကျင်တော့လည်းဝါသနာမပါလို့ညိုညိုမရှိပေမဲ့လည်းလွယ်လွယ်ကူကူလေးတွေပေါ့ရှာဆွေရှာဆောက်ကြတဲ့ဟာလေးတွေနေရာလေးတွေရောက်သွားကြတာပေါ့အဲ့ဒါကြီးဆန်းနေပြီဆိုတော့တော်တော်ဖမ်းနေပြီလေနောက်ဆုံးလည်းကြားလိုက်ကြရောဒုံရင်းဒုံရင်းဒုံရင်းဒုံရင်းအဲ့ဒီပြန်ထွက်တော့တခိုးချဘူးလူရက်တာကြီးပုံဆိုးလာတယ်အရင်ဆိုးရက်ထက်ပုံဆိုးလာတယ်ဒါကအနယ်လေးကိုကျွန်တော်အပြစ်တင်တာမဖြစ်ဘူးလည်းမဟုတ်ဘူးချက်ခံရင်ချိန်လို့လည်းမဟုတ်ဘူးကျွန်တော်ကဂျာနေဒုတိယနေကျွန်တော်တောက်ချောင်ကျွန်တော်ဘယ်ပါတီဝင်မှလည်းမဟုတ်ဘူးဒါပေမဲ့ကျွန်တော် NLD ကိုတော့ကျွန်တော်လက်သေးခဲ့တာတော့အမှန်နဲ့ဒါပေမဲ့အမရ
ဒါကတော့NLD ပါတီကို2015ခုနှစ်ရွေးကောက်ပွဲမှာမဲပေးခဲ့ကြတဲ့ NLD ပါတီဝင်မဟုတ်တဲ့တာမန်ပြည်သူနှစ်ဦးရဲ့ယင်ဖွင့်ပြောပြချက်အမြင်တွေပါ NLD အဖွဲ့ဝင်အများစုကတော့လက်ရှိအစိုးရတဲ့ကြုံနေရတဲ့ပြဿနာအလုံးလူလူဟာအစိုးရတဲ့နဲ့မသက်ဆိုင်ပဲအရင်စစ်အစိုးရအဆက်ဆက်ရဲ့စိုးမှုတွေကြောင့်သာဖြစ်တယ်လို့ရှုမြင်ပြောဆိုနေကြကြပါခင်ဗျာ